ထိုင်းနိုင်ငံမှာဖေဖော်ဝါရီလ2ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေရဲ့နှောက်ယှက်ဟန်တားမှုကြောင့်မဲမပေးနိုင်ခဲ့တဲ့မဲဆန္ဒနယ်မြေတွေမဲပြန်ပေးဖို့အရေးကိုဧပြီလနှောင်းပိုင်းအထိရွှေ့ဆိုင်းထားလိုက်ကြောင်းတာဝန်ရှိသူတွေကပြောပါရယ်။ပြန်လည်ပြီးတော့မဲဆန္ဒပေးမှုကိုဧပြီလ29ရက်နေ့မှာကျင်းပမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါရယ်။အဲဒါကြောင့်ဝန်ကြီးချုပ်ရှင်းရင်လက်ရှင်းနဝတ်ဦးဆောင်တဲ့ယာယီအင်းဆောင်အစိုးရဟာအာဏာအကန့်အသတ်နဲ့နိုင်ငံကိုနှစ်လခွဲကြာထပ်ပြီးတော့အုပ်ချုပ်ခွင့်ရမှာဖြစ်ပါရယ်။လာနဲ့ချီပြီးတော့ကြာမြင့်အောင်ဖြစ်ပွားခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြမှုတွေအဆုံးသတ်သွားစေရေးအတွက်အချိန်တိုအတွင်းမှာရွေးကောက်ပွဲကျင်းပဖို့အတွက်ဝန်ကြီးချုပ်ရင်လတ်ရှင်နာဘတ်ကစီစဉ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီရွေးကောက်ပွဲကိုအတိုက်ခံတွေကတပိတ်မှောက်ခဲ့တယ်လို့ရွေးကောက်ပွဲမှာပြည်သူတွေမဲမပေးနိုင်အောင်ပိတ်ဆို့ဟန်တားမှုတွေပြုလုပ်ခဲ့ပါတယ်။သူတို့ရဲ့ဆန္ဒပြမှုကိုဆက်လက်ပြီးတော့ပြုလုပ်မှာဖြစ်တယ်လို့လည်းအတိုက်ခံတွေကပြောဆိုထားပါတယ်။တနင်္လာနေ့တုန်းကတော့အစိုးရစန့်ကျင်ရေးဆန္ဒပြခေါင်းဆောင်တစ်ယောက်ကိုရဲကဖမ်းဆီးလိုက်ပါတယ်။ဆုံတီယန်ချွန်ရူတီယန်နိုင်ထမ်ကိုကြေညာထားတဲ့နိုင်ငံတော်အရေးပေါ်အခြေအနေဥပဒေကိုဖောက်ဖျက်ခဲ့မှုနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။ဆန္ဒပြခေါင်းဆောင်19ဦးလည်းဖမ်းဆီးဝရမ်းထုတ်ထားပြီးဖြစ်တယ်လို့အထူးစုံစမ်းစစ်ဆေးရေးညွှန်ကြားရေးမှူးဖြစ်တဲ့တာရစ်ပန်ဒစ်ကပြောဆိုပါတယ်ခင်ဗျာ။